ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာစစ်ကောင်းဆောင်အကြီးအကဲဟာဗလာဒီဗော့စတော့ကမြို့ကအရှေ့ဖြားစီးပွားရေးဖိုရမ်မှာရုရှားသမ္မတနဲ့တွေ့ဆုံမှုရှိနေပါတယ်။အင်္ဂါနေ့ဆွေးနွေးပွဲအတွင်းဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်ဟာအခြားတက်ရောက်သူတွေနဲ့အတူရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှာဖြစ်ကြောင်းစစ်ကောင်းစီပြောခွင့်ရက VOA ကိုအတည်ပြုပါတယ်။စစ်အာဏာသိမ်းတဲ့လောက်ရကြောင်းအနောက်နိုင်ငံတွေရဲ့တန်ခတ်အရေးယူမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်နဲ့ယူကရိန်းပေါ်ကျူးကျော်မှုကြောင့်ပိတ်ဆို့တန်ခတ်ခံထားရတဲ့ရုရှားနိုင်ငံကောင်းဆောင်တို့ကြားတွေ့ဆုံမှုကနေနိုင်ငံရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းအကဲခတ်တချို့ကခံမှန်းပါတယ်မြန်မာအရေးသုံးသပ်သူဦးရဲထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ရုရှားသမ္မတနဲ့အဲ့လိုတွေ့ခွင့်ရမယ်ဆိုတဲ့အခါကျတော့နိုင်ငံရေးအရာကတော့ဟိုနာဇာကဥက္ကရာကတော်တော်ဝင်းသာသွားမှာပေါ့နော်ခရိုင်းသွားတဲ့အခါမှာတချို့ခီးစင်ကလည်းသူ့ဘာသာသူသွားတာဟိုဘက်ကဖိတ်တာလည်းမဟုတ်ဘူးပေါ့နော်နောက်ဝန်ကြီးအဆင့်လောက်နဲ့ပဲအမြင့်ဆုံးတွေ့ရတာဆိုတော့ဒီတစ်ခေါက်တော့နိုင်ငံရေးအရာတော့နာဇာကဥက္ကရာအတွက်တော့အောင်ပွဲတစ်ခုပေါ့နော်နာဇာကအတွက်စိတ်တက်ရေးရာအရာအားကိုရှိတယ်ဆိုတဲ့ဟာကိုနည်းနည်းစိတ်ချမ်းသာလိုက်မယ်လို့ထင်တယ်ဘာကြောင့်လို့ဆိုတော့အရင်ကျွန်တော်တို့88အရေးခင်းနေပါလေဖြစ်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေကဝိုင်းပယ်ထားခံရတဲ့စစ်အစိုးရကိုတရုတ်ကပဲနည်းနည်းနွေ့နွေ့ထွေးထွေးလှုပ်တယ်ကုလသမဂ္ဂမှလည်းအကာအကွယ်ပေးတယ်သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေလည်းအဲဒီကလာတယ်ပြည်တွင်းရဲ့ဒီစန့်ကျင်မှုကလည်းအခုလိုလောက်အထိမပြင်းထန်ဘူးပေါ့နော်အခုဒီတစ်ခေါက်မှကတော့တရုတ်ကလည်းဒီကြားညက်မှဆိုးတဲ့အတွက်ကြောင့်မလို့သူ့ရင်းနှီးမြှုပ်နှံမှုတွေလည်းရင်းနှီးနှီးမလှုပ်ရဲနောက်ဆက်ဆံတာမှနည်းနည်းသတိထားဆက်ဆံနေရတဲ့အခါကျတော့သူ့ရင်းရင်းနှီးနှီးဆက်ဆံမဲ့အင်အားကြီးနိုင်ငံလိုနေတာပေါ့
ဟုတ်ကဲ့ဦးရထွန်းနောက်ထပ်ရောဒီတစ်ခေါက်မှထူခြားမှုအတွက်ဘယ်လိုထောက်ပြကြလဲ
တခြားကတော့ဒီဖိုရန်ကအမှန်ကတော့2015လောက်ကလေးကစပြီးတော့ရွေချက်ကတော့လူနေကျဲပါပြီးတော့ခေါင်းလွန်လာတဲ့ရုရှားအရှိပြားပေါ့တဘာဝတန်ဆာတာတွေအများကြီးရှိတာ哦အဲ့ဒီဒေတာဖွံ့ဖြိုးတိုးတက်ဖို့နဲ့အဲ့ဒီပစိဖိတ်ဒေတာကအင်အားကြီးနိုင်ငံတွေစီးပွားရေးတောင့်တင်းတဲ့နိုင်ငံတွေကလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့ရည်ရွယ်ပြီးတော့စပြီးတော့လုပ်ခဲ့တာပေါ့ဒီနှစ်တစ်ခေါက်စက်တင်ဘာလရောက်တိုင်းမှာဒါပေမဲ့ဒီနှစ်ကကြတော့ယူကရိန်းကိုကျူးကျော်တိုက်ခိုက်လိုက်တဲ့အတွက်ကြောင့်မလို့တချို့နိုင်ငံတွေကတော့လာဦးလို့သိရတယ်ဥပမာဂျပန်နိုင်ငံလိုနိုင်ငံမျိုးပေါ့နော
်ဟုတ်ကဲ့ဒီရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးအဓိကဆွေးနွေးလေးရှိတဲ့ဒီအရှေ့ပြားစီးပွားရေးဖိုရမ်မှာဒီတစ်ခေါက်ဘလို့အဓိကဦးစားပေးတွေဖြစ်လာနိုင်လဲဦးရထွန်
းဒီတစ်ခေါက်မှာဒီဖိုရမ်ရဲ့ဆောင်ပုဒ်ကအထူးကြားတယ်ဒီ on the path to multipolar war ဆိုပြီးတော့ဒေဗေကတော့ဝင်ရိုးစုံကဘာစီတို့ချီတက်စို့ပေါ့ဗျာเอกဝင်ရိုးပေါ့เนาะ unipolar war ကနေပြီးတော့ဒီဝင်ရိုးစုံကဘာကိုပြောင်းဖို့ဆိုပြီးတော့အဓိကတော့အမေရိကန်ရဲ့ဒေါ်လာကိုတကဘာလုံးကသုံးနေရတဲ့ဟာကိုသူကဆန့်ကျင်ဖို့ပေါ့เนาะဒါကိုအဓိကဥတည်ပြီးတော့တခြားနိုင်ငံအနေနဲ့ဆွေးနွေးကြမှာပေါ့
ဟုတ်ကဲ့အဲ့ဒါတော့မြန်မာနဲ့ရုရှားအတွက်ရောအဓိကဘာတွေဆွေးနွေးစရာတွေဖြစ်လာနိုင်မလဲ
အခုကနိုင်ငံပေါင်း40လောက်ကလာတက်ကြမယ်ဒါပေမဲ့အထူးထူးခြားခြားကျွန်တော်တို့နိုင်ငံနဲ့ရုရှားနဲ့ကဘဝတူတွေဖြစ်နေတယ်အထူးသဖြင့်တော့ဒီဒေါ်လာပေါ့နိအမေရိကန်နဲ့အနောက်နိုင်ငံနေရနေပြီးတော့ဆန့်ရှင်လုပ်ပြီးတော့ပိတ်ဆို့ရေးယူခံထားရတဲ့နိုင်ငံတစ်ခုဆိုတော့ဘဝတူတွေဖြစ်နေတယ်နောက်တစ်ခါလောင်သာစီယာလည်းရုရှားအောင်စားစီကိုမဝယ်နဲ့ဆိုပြီးတော့အမေရိကန်ကယူကရိန်းနဲ့တိုက်ပွဲမှောက်အနောက်နိုင်ငံတွေကိုလည်းဆော်အော်အဲ့လိုဖြစ်တော့ဟိုရုရှားကလည်းသူ့ရဲ့ gas တွေရောရေနံစီတက်စီစတာတွေရောမရောင်းရတော့ဒီဘက်ကိုတောင်းတာပေါ့အဲ့တော့တရုတ်တို့အိန္ဒိယတို့ကလည်းဝယ်ပေးတဲ့ခါကျတော့သူကတော့ခက်ခဲရတလောက်ကြီးမတွေ့ဘူးပေါ့အဲ့မြန်မာကလည်းအဲ့ဒီအချိန်မှာအတော်ပဲပေါ့ပြည်တွင်းမှာလောင်စားစီဈေးနှုန်းတက်နေတာဒေါ်လာဈေးတွေတအားတက်နေတာအဲ့လိုအခက်အခဲတွေဖြစ်နေတဲ့အချိန်မှာရုရှားစီကလောင်စာစီတို့ဘာလို့ရမယ်ပါညာဆိုတော့အခုဆွန်တိုပဲသွားတဲ့အခါမှာရုရှားအရှိပြားကိုယင်းနှိမ့်နှံဖို့တော့မြန်မာနိုင်ငံကလုံနိုင်မှာမဟုတ်ပါဘူးဒါပေမဲ့ရုရှားနဲ့စီးပွားကုန်သွယ်ဖို့ကိစ္စကတော့အများကြီးကျွန်တော်တို့နိုင်ငံကညှော်လင့်စရာတွေရှိတာပေါ့နော်လက်နဲ့ခရမ်းမေးကြောက်ကတော့အရင်တုန်းကလေးကဝယ်နေကြဆိုတော့ဒါကတော့သိပ္ပံနာကြီးမဟုတ်ဘူးပေါ့နော်နောက်တစ်ခါဒီနျူကလ িয়ার စွမ်းအင်နဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ပါညာအရင်တစ်ခေါက် MOU ထိုးထားတာတွေပါတယ်ရှိတယ်။အဲ့ဒါတွေလည်းဘယ်လိုဆက်လုပ်မလဲဆိုတာတွေဆွေးနွေးမယ်။ရုရှားနဲ့မြန်မာနဲ့လေကြောင်းတိုက်ရိုက်ခီးစဉ်တွေလည်းပြန်တန်းတော့မယ်လို့လည်းကြားတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်။